မြန်မာနိုင်ငံအတွက်တိုက်ပွဲတွေကြောင့်မအောင်ဆောင်ပြည်တွေဘက်ထွက်ပြေးခိုလုံနေကြတဲ့မြန်မာဒုက္ခသည်တွေအတွက်ရတပေးအကြောင်းထိုင်းနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင် NHRC ကဖော်ပြလိုက်တယ်လို့ဘန်ကောက်ပို့သတင်းစာကပြောပါတယ်။ဂျီနီစစ်တပ်နဲ့စစ်ကောင်စီစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာတာကြောင့်နေဆက်ဖြတ်ပြီးဒုက္ခသည်9400ကျော်ထွက်ပြေးလာခဲ့ကြရတယ်လို့ထိုင်းအမျိုးသားလူခွင့်ရေးကော်မရှင်ကအင်္ဂါနေ့ကပြောလိုက်တာပါ။မအောင်ဆောင်ကဖြိုင်သုံးခုမှရှိတဲ့စခန်း၅ခုမှာသူတို့ကခိုးလုံနေကြရတာဖြစ်ပါတယ်။စန္ဒိခါပို့နိုင်တဲ့လမ်းတွေအပဝင်နေရာတချို့ကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တဲ့နောက်ပိုင်းအခြေအနေကပိုပြီးဆိုးလာတယ်လို့ထိုင်းလူခွင့်ရေးကော်မရှင်ကဆိုပါတယ်။ဒေသနာအုပ်ချုပ်ရေးအဖွဲ့တွေအရပ်ဘက်လူမှုအဖွဲ့အစည်းတွေထိုင်းချက်ချင်းနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေကမြန်မာဒုက္ခသည်တွေအတွက်စခန်းမှာနေထိုင်နေစဉ်အတွင်းနေစရာစားစရာဝတ်စရာနဲ့ကျန်းမာရေးအတွက်လိုအပ်တာတွေကိုပံ့ပိုးပေးကြဖို့လိုအပ်နေတယ်လို့ကော်မရှင်ကဆိုဩလိုက်ပါတယ်။လူတွေရဲ့အခွင့်အရေးဘဝတွေရဲ့နဲ့လုံခြုံရေးအနေရရှိနေတဲ့အတိုင်းပြည်ကိုဒုက္ခသည်တွေနဲ့တခြားသူတွေကိုပြန်မပို့ရဆိုတဲ့နိုင်ငံတကာလက်ခံထားတဲ့အမူကိုထိုင်းနိုင်ငံတော်အဖွဲ့အစည်းတွေကလက်ခံဆောင်ရွက်ကြဖို့လဲကော်မရှင်ကတောင်းဆိုလိုက်ပါတယ်။ဒီမူကိုပဲထိုင်းနိုင်ငံမှာဒီနေ့အစောပိုင်းကပြတ်ထန်းလိုက်တဲ့ညစ်ပန်းနှိပ်စက်မှုအင်အားသုံးလူဖြောက်မှုများကာကွယ်ရေးနဲ့နှိပ်ကွေဥပဒေမှာအမျက်တနှုန်းနဲ့ဖော်ပြထားခဲ့ပါသေးတယ်။ဒုက္ခသည်တွေရဲ့လူသားကုန်ရည်ကိုအရပိုင်းတွေကလေးစားဖို့ထိုင်းလူခွင့်ရေးကော်မရှင်ကပြောလိုက်တယ်လို့ဘယ်နိုင်ငံသားဘလို့အစ်စ်သတ်မှတ်ချက်မျိုးဆိုတာကိုမကြည့်ပဲဒုက္ခသည်တွေအားလုံးတန်းတူညီမျှဆက်ဆံပံ့ပိုးဖို့လဲထိုင်းမျိုးသားလူခွင့်ရေးကော်မရှင်ကတိုက်တွန်းလိုက်ပါတယ်